American War ရင်တန်တမန်ဟောင်း Bill Richardson ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ပြီးပြောဆိုလိုက်တဲ့ဝေဖန်ချက်တွေဟာလုပ်ငန်းမစမီပြောတာဖြစ်တဲ့အတွက်စိတ်ခံစားမှုအရပြောဆိုတယ်လို့ယူဆကြောင်းနဲ့ Writers တင်းတောင်ဦးနဲ့ပတ်သက်လို့ပြောဆိုတာဟာလည်းအကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်နေကြောင်းနိုင်ငံတော်သမ္မတယုံပြောရေးဆိုခွင့်ရှိသူဦးစောထေကတုံ့ပြန်ပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကအပြည့်စုံတင်ပြမှာပါရှင်။
ဟုတ်ကဲ့နိုင်ငံတကာကထင်ရှားတဲ့နိုင်ငံရေးသမားတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာပရမဆုံးအချိန်မြန်မာပြည်ကိုလာရောက်ပြီးရခိုင်ပြည်နယ်ကိုတွားရောက်တဲ့နေ့မှာပဲ Bill Richardson ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒီလိုနှုတ်ထွက်တာဟာအကြံပေးအဖွဲ့ဟာရခိုင်ပြည်နယ်ကမွတ်စလင်အရေးနဲ့ပတ်သက်လို့ဖုံးဖိဖို့ကြိုးစားနေတာကြောင့်ဖြစ်ကြောင်း Bill Richardson ကနိုင်ငံတကာသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်မှာနိုင်ငံတော်သမ္မတယုံကပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုတုံ့ပြန်ပြောဆိုပါတယ်
အဲ့ဒါသူတို့ဘာမှမလုပ်ရသေးဘူးရခိုင်တော်မတော်ရသေးဘူးမတော်ဘဲနဲ့ပြန်သွားလို့ဆိုတာအခုကျန်တဲ့အကြံပေးဖို့ရခိုင်ကိုတော့နေတယ်လက်တွေ့မျိုးလင်းချင်းတွေတော့ကြည့်ပြီးတော့အဲ့ပေါ်မှာ recommendation တွေသူတို့ပြန်လဲတုံ့ပြန်ပြီးတော့သူတို့အကြံဉာဏ်ပေးကြမယ်ဘာလုပ်တင်လဲဘယ်လိုဖြစ်တင်လဲဆိုတာပြောမှာသူတို့ဘာမှတော့မလုပ်ရသေးဘူးဒီ commission အလုပ်တော့မဆရသေးဘူးဘာမှမလုပ်ရသေးဘူးလို့ပြောတဲ့ပေါ်ကစဉ်းစားကြဖြစ်တယ်အဲ့တော့ဖြစ်သွားတဲ့ကိစ္စတွေမှာအခြေခံပြီးတော့ပို emotion ကပြောရလို့ကျွန်တော်ယူဆတယ
်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့အရေးယူခံထားရတဲ့ writer သတင်းတောင်နှစ်ယောက်ရဲ့အမှုကိုထည့်သွင်းတင်ပြတဲ့အခါဒေါ်ဆန်းစုကြည်ကရခိုင်ကြံပေးအဖွဲ့ရဲ့အလုပ်တော်ဝင်နဲ့မပတ်သက်ကြောင်းဒေါသနဲ့တုံ့ပြန်ခဲ့တဲ့နောက်မပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ဒီချက်နဲ့ပတ်သက်ပြီးဦးစောထေက
ပြောရတာကဘာလဲဆိုတော့ဒီတိုင်းဝင်နေတဲ့တွင်ပါတယ်နော်လေဆိုအဲ့ writer တွေနဲ့အပြင်ကဖိတောင်းရေးဆက်ရှင်ဆင်းနေတယ်သူတို့ကကျွန်တော်တို့သူတို့ဖွဲ့ထားတာကအဲ့ဒီဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့ Council for Economic Committee ကိုအကြံဉာဏ်ပေးဖို့ဖွဲ့တာသူရဲ့ mandate ကအဲ့ဒါပဲအဲ့ဒီ mandate ကိုကျွန်တော်ဘယ်မှာရေးထားလဲဆိုသူတို့အကြံပေးဖို့အားလုံးပေးထားတဲ့ TO ဟာ Council of Fund မှာအကုန်ပါတယ်သူရဲ့ scope ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့ Council for ရဲ့အခါမှာသူတို့လိုအပ်တဲ့အကြံဉာဏ်တွေပေးဖို့ဒါကသူရဲ့ mandate ကရှင်းတယ်နောက်တစ်ခုကသူကသူ့ရဲ့ personal own capacity နဲ့ဒီအကြံပေးဖို့မှာပါလာပြောရရင် American ဆိုရရဲ့ကိုယ်စားလှယ်မဟုတ်ဘူးကိုယ်စားလှယ်နည်းကျွန်တော်ခေါ်ရတာမဟုတ်ဘူးသူချင်းပုဂ္ဂိုလ်သူချင်းကိုကန့်လန့်ပြီးတော့ပုဂ္ဂိုလ်သူချင်းအနေနဲ့ထည့်တာ
အကြံပေးအဖွဲ့မှာပုဂ္ဂိုလ်သူချင်းအနေနဲ့ဆုံးဖြတ်ပြီးပါဝင်ခဲ့တယ်လို့ပုဂ္ဂိုလ်သူချင်းအနေနဲ့ဆုံးဖြတ်ပြီးနှုတ်ထွက်တဲ့အပေါ်အငင်းပွားဖို့မရှိကြောင်းလည်းပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ2015ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်ဆွေခေါင်းဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်တို့ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်2019ခုနှစ်စက်တင်ဘာလမှာဒေါက်တာဝင်းမြတ်ရီဦးဆောင်တဲ့အကောင့်ထဲဖော်ဆောင်ရွယ်ရေးကော်မတီတရက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီအတွက်အကြံပေးအဖွဲ့ကိုထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာကီရဲ့စတီယာထိုင်းအပါဝင်အမေရိကန်တောင်အာဖရိကဆွီဒင်နဲ့အင်္ဂလန်ကထိပ်တန်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးကျွမ်းကျင်သူတွေပါဝင်ဖွဲ့စည်းခဲ့ပါတယ်ဒေါက်တာဆူရာကီရဲ့စတီယာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီလ24ရက်နေ့ကရခိုင်ပြည်နယ်ကိုတွားရောက်လေ့လာပြီးဒီကနေ့ညနေပိုင်းမှာနေပြည်တော်ကိုပြန်ရောက်ဖို့ရှိနေပါတယ်